ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူအခွင့်အရေးနေ့မှာကုလသမဂ္ဂအတွင်းဝန်ကြီးချုပ်အန်တိုနီယိုဂူတာရက်ကပြောဆိုရမှာကဘာကြီးဟာတစ်စစ်ချိုးအပြောင်းအလဲတွေနဲ့ကြုံတွေ့နေရပြီးလူအခွင့်အရေးတွေဟာထိန်းချုပ်ခံနေရတယ်လို့သတိပေးပြောဆိုခဲ့ပါတယ်
The COVID-19 pandemic, the climate crisis, and the expansion of digital technology into all areas
of our lives. COVID-19 ကရာသီဥတုပြောင်းလဲမှုပြဿနာနဲ့ကျွန်တော်တို့အားလုံးအတွက်အသက်ရှင်နေထိုင်မှုနဲ့ဆိုင်တဲ့ကဏ္ဍအသီးသီးမှာ digital နည်းပညာတွေကျယ်ကျယ်ပြန့်ပြန့်ထိုးပေါက်နေရယူလာရတာလူခွင့်ရေးပေါ်ချင်းချောက်မှုတွေဖြစ်စေပါတယ်။ဝိုင်းပယ်ထားမှုတွေခွဲခြားဆက်ဆံမှုတွေကလည်းနေရာအနှံ့ပြားဖြစ်နေပါတယ်။အများပြည်သူဆိုင်ရာအခက်အခဲတွေကလည်းကျင်းတထက်ကျင်းမြောင်းလာနေပါတယ်။ဆင်းရဲမွဲတင်မှုနဲ့ငတ်မို့ခေါင်းပါမှုတွေကလည်းဆက်စွန်းနေတော်များတွင်ပထမဆုံးအကျင့်ဖြစ်ထူးထူးခြားခြားမြင့်တက်လာနေပါတယ်။တန်ပေါင်းများစွာသောကလေးတွေကလည်းပညာသင်ကြားခွင့်တွေဆုံးရှုံးနေပါတယ်။ဒန်းတူညီမျှမှုမရှိတာတွေကလည်းပုံမူပြီးတော့နှက်ရှိုင်းလာနေပါတယ်
။နိုင်ငံတကာလူအခွင့်အရေးနေ့နဲ့ပတ်သက်ပြီးကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံပြောရေးဆိုခွင့်ရှိသူရူပတ်ကိုဗီလ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေပြောဆိုရမှာတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လူအခွင့်အရေးထိုးဖောက်မှုတွေဟာမကြုံစဘူးဆိုးဝါးနေတယ်လို့မြန်မာနိုင်ငံအခြေအနေကိုထည့်သွင်းပြောကြားသွားခဲ့ပါတယ်
More than 10 months since Myanmar's military overthrew the democratically elected government in a February coup The country's human rights
February လအတွင်းရွေးကောက်တင်မြှောက်ခံအစိုးရကိုစစ်တပ်ကအာဏာသိမ်းပြီးနောက်ဆယ်လကျော်ကာလအတွင်းမှာမြန်မာနိုင်ငံကလူ့အခွင့်အရေးအခြေအနေတွေဟာဆိုးသည့်ထက်ဆိုးလာနေပြီးမယုံနိုင်လောက်အောင်အတိုင်းအတာအထိဆိုးရွားလာနေပါတယ်။ပြည်သူတွေရဲ့အသက်ရှင်ရပ်တည်နိုင်ခွင့်တွေချိုးဖောက်ခံရတာလူသူချင်းစီရဲ့လွတ်လပ်ခွင့်နဲ့လုံခြုံမှုဆိုင်ရာအခွင့်အရေးတွေချိုးဖောက်ခံရတာညှဉ်းပန်းနှိပ်စက်မှုကိုတားမြစ်ထားတဲ့အခွင့်အရေးတွေမျှတရတရားစီရင်ရေးဆိုင်ရာအခွင့်အရေးတွေနဲ့လွတ်လပ်စွာဖော်ပြခွင့်စတဲ့အခွင့်အရေးတွေကိုပြင်းပြင်းထန်ထန်ချိုးဖောက်ခံရတာတွေနေ့စဉ်ဖြစ်ပေါ်နေပါတယ်
။မြန်မာနိုင်ငံမှာပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေဟာစိုးရိမ်ရလာအောင်မြင့်တက်နေတဲ့အတွက်ကျွန်တော်တို့အလွန်ကိုပဲစိတ်ပြတ်ထိတ်လန့်မိပါတယ်လို့ Robert Govil ကဆက်လက်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့ရက်သက်တပတ်အတွင်းမှာတင်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအသက်မပြည့်သေးတဲ့ကလေး9ဦးအပါအဝင်လူ12ဦးကိုတပ်ဖြတ်မိရှို့ခဲ့ပါတယ်။ဒါအပြင်ငိမ့်ချန်းစွာစုယုံခွင့်ဆိုတဲ့အခြေခံအခွင့်အရေးတွေအရဆန္ဒပြနေသူလူအုပ်ထဲကိုမော်တော်ကားနဲ့ဝင်တိုက်ခဲ့ပါတယ်။ဒီလောက်ရတဲ့ဟာလက်ခံနိုင်စရာမရှိပါဘူးလို့လဲကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံပြောရေးဆိုခွင့်ရှိသူ Robert Govil ကလူအခွင့်အရေးနဲ့ပါထည့်သွင်းပြောဆိုခဲ့ပါတယ်။ဒါအပြင်ချင်းပြည်နယ်၊ကယားပြည်နယ်တွေမှာလူနေအိမ်တွေဘာသာရေးအဆောက်အဦတွေကိုစစ်တပ်ကမီးရှို့ဖျက်ဆီးတာတွေကိုလည်းထည့်သွင်းဖော်ပြထားပါတယ်။ချင်းပြည်နယ်မှာထန်တလန်မြို့မှာအရက်ဖက်နဲ့ဘာသာရေးဆိုင်ရာအဆောက်အဦ16လုံးမီးရှို့ခံရသလိုတခြားအဖြစ်အပျက်10ခုမှာအင်ဂျီ450ကျော်မီးရှို့ဖျက်ဆီးခံရတဲ့သတင်းပေးပို့ချက်တွေကိုလက်ခံရရှိခဲ့ပါတယ်လို့ Robert Govil ကပြောဆိုခဲ့ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ကတည်းကမုံကြုံမှုကြီးမင်းအောင်လှိုင်ရဲ့တပ်ဖွဲ့တွေဟာနိုင်ငံတကာဥပဒေအရပြည်သူတွေကိုကာကွယ်စောင့်ရှောက်ရမယ်ဆိုတဲ့ဝတ္တရားတွေကိုလေးစားလိုက်နာဖို့ပြက်ကွက်ခဲ့ပါတယ်ဒါကြောင့်လူပေါင်း1300ကျော်တေဆွန်းရပြီး1000ကျော်အဖမ်းခံထားရတယ်လို့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့လူအခွင့်အရေးနေ့မှာကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးယုံကဖော်ပြပြောဆိုခဲ့ပါတယ်